ိုင်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်မြောက်ဦးရှိဟောင်းယဉ်ကျေးမှုနယ်မြေဒေသမှာခီးသွွားလုပ်ငန်းတွေပုံမကျဆင်းလာခဲ့တယ်လို့ဒကြံကာလတွားရောက်တဲ့ခီးစဉ်တွေလည်းဖြစ်သိမ်းတာရှိနေပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာနှစ်ဆင်ကျင်းပမည်ဖြစ်တဲ့ရခိုင်ရိုးရာဒကြံပွဲတော်ကိုဒီနေ့မကျင်းပဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီကိန်းပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့လက်နက်ကင်ပြည်ပခရေကြောင့်ရှေးဟောင်းရင်ကျေးမှုနယ်မြေဖြစ်တဲ့မြောက်ဦးမြို့ကိုပြည်တွင်းပြည်ပကခီးသည်တွေလာရောက်တာနှက်ပါနေပြီးခီးသွွားလုပ်ငန်းဟာအရင်တက်ကျဆင်းလာနေတာပါလက်ရှိမြောက်ဦးမြို့ခီးသွွားလုပ်ငန်းအခြေအနေကိုဒေသခံအလန်းညွန်ဖြစ်တဲ့ဦးမြင့်ကျော်ကအခုလိုပြောပါတယ်
ဒီတော့လည်းငွေရတဲ့ကျဆင်းတော့ပြောဒီခီးသွွားမှာခီးသွွားလည်းရှိတယ်ဘူးအဲ့လိုဖြစ်တယ်ခီးသွွားလည်းတော့တော်တော်လေးတော့ကျောက်ကျောက်ပါတယ်။ဒီလိုလက်ကျောက်ကစားပြီးတော့အမှရှိလာဘူ
း။မြောက်ဦးမြို့ကဟိုတယ်နဲ့ခီးသွွားလုပ်ငန်းကဝန်ထမ်းတဦးကတော့လူမျိုးရေးပြည်ပခတွေဖြစ်ပွားပြီးနောက်ဧည့်သည်အလာနေခဲ့ရာကအခုအခါမှာမလာသလောက်ဖြစ်သွားကြောင်းပြောပါတယ်
။အခုကဟိုနေပါတယ်ခင်ဗျာခီးသွွားရာလीမဝင်သလောက်ပါပဲခင်ဗျာ။ဟိုပြည်တွင်းရောပြည်ပရောမဝင်ဘူးအဲစစ်ပြတ်မှမဝင်တာမဟုတ်ပါဘူးခင်ဗျာ။အရင်တော့လည်းသိမဝင်ပါဘူးခင်ဗျာ။ကျွန်တော်တို့ဒီရောပေါ့မောင်တော်ဘက်မှာဖြစ်ကြတဲ့ရာပေါ့နော်။မောင်ဘာမအဲ့မှာဖြစ်ကြတဲ့အဟိုဒီဘက်မှာအလာနေသွားတာပေါ့နော်။နောက်အဲ့လိုမျိုးအခုဆိုရင်တော့မရှိသလောက်ဖြစ်သွားတာပေါ့နော်
။ဒေတာရင်းမတည်ငြိမ်တာတွေတော့မြောက်ဦးမျိုးကိုတွားမဲ့ဒကြံတွင်ခီးသွွားအစီအစဉ်ကိုလည်းဖြတ်သိမ်းခဲ့ရကြောင်းစန်းချင်းနဲ့ရောင်းရင်းများမြမကြီးအနှံ့ဖျားဖူးခီးသွွားလုပ်ငန်းကဦးချက်ကြီးကပြောပါတယ
်။ကျွန်တော်တို့ရောင်းတော့ရောင်းတယ်ရောင်းပြီးတော့ဖျားဖူးတွေကကြက်ကြေးလာပြီးတော့ကြက်ကြေးပြန်ထုတ်ကြည့်တခြားကြီးတွေပြောင်းသွားတယ်ပေါ့ဗျာ။စိုးစိုးပိုင်းတို့ကဟိုပြောင်းမှာဖြစ်တဲ့ခက်တယ်ဆိုတော့လူရလည်းကြောက်တယ်ဆိုမှလည်းပုံစံကြီးရတော့အဲအဲဒီလိုပါတကယ်တော့ဆိုရင်လည်းဖြစ်သွားရင်ကျွန်တော်မကောင်းဘူးဆရာဘူးလည်းသူကရောက်တာပဲအဲကြောင့်ပြောင်းကြောက်တယ်လို့မသွားဘူ
းငပီဘက်ကခီးစင်ကတော့ပုံမှန်အတိုင်းတွားဥတာရှိကြောင်းပြောပါတယ်ရန်ကုန်မြို့ကရခိုင်မိသားစုတွေကလည်းရခိုင်ပြည်နယ်မှာခံစားနေရတဲ့စစ်ပင်းအခြေအနေကိုစာနာတဲ့အနေနဲ့ညစဉ်ကျင်းပတဲ့ရခိုင်ရိုးရာဒကြံပွဲတော်ကျင်းပရေးကိုဖျက်သိမ်းခဲ့ကြပါတယ်ဒီလိုဖျက်သိမ်းလိုက်တဲ့အကြောင်းကိုပွဲတော်ကျင်းပရေးကော်မတီအဖွဲ့ဝင်ဒေါ်မြမေကအခုလိုပြောပါတယ
်သူဝန်သားပွဲမှာရခိုင်ဒကြံပွဲတော်ကိုတော့မကျင်းပဖြစ်တော့ဘူးဆိုတော့မနေ့အစီအစဉ်မှာဒီအလင်းဆုံးဖြတ်ပြီးတင်းနာမှလည်းပါနေပါပြီရှင်ကျွန်တော်တို့ရခိုင်ပြည်လက်မှာလည်းကိုရခိုင်နေကအရင်ကိုစိတ်မကောင်းကြရတယ်ဖြစ်နေတယ်လေတို့တို့နဲ့ထက်တူတယ်များသိမကောင်ဖြစ်တယ်ဆိုတာကိုပြသကျင်လာရင်တော့အဲလုံခြုံရဲ့အခြေအနေတွေကိုလေးသို့ဆိုရင်သိရှိတယ်ပေါ့ဗျာ။တကယ်ဆိုတာနည်းနည်းတောက်ဆမှုရကြတာများတယ်လေနော်။အဲတော့မတော်လို့တစုံတစ်ခုကိုပြောမှဆိုမှတယောက်တယောက်အဲလိုအပြုအမူလေးတွေမှားသွားပြီရှင်မလို့လားအဲတရားစနာတွေပြင်မှဆိုလို့ဆောင်ရှားတဲ့သဘောလေးပါပါလေရှင်ဒါပါပဲတိတ်တော့ကြီးကြီးရေရေတရားစနာကြီးရေလို့တော့မရှိပါဘူး။
စခိုင်ရိုးရာငသာသွေးပွဲနဲ့ဖျားရည်တက်ပေတာကိုစခိုင်ပြည်နယ်ဓမ္မယုံမှာကျင်းပမှာဖြစ်ကြောင်းပြောပါတယ်။စခိုင်ပြည်နယ်မှာ2012ခုနှစ်ကလေးကလူမျိုးရေးပြည်ပခတွေစတင်ဖြစ်ပွားခဲ့ပြီး2016နဲ့2019ခုနှစ်တွေမှာဗုဒ္ဓတော်မောင်တော်ဒေသကို ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်တာတွေဖြစ်ခဲ့တယ်လို့2018နဲ့2019ခုနှစ်မှာတော့စခိုင်ပြည်နယ်မြောက်ပိုင်းမှာစခိုင်ကျန်းတော် AA ရဲ့တိုက်ခိုက်တာတွေပြင်းထန်လာခဲ့ပါတယ်။ဒီအပိုင်းတွေတွင်မှာတော့မြောက်ဦးကြောက်တော်ပါဝင်မြို့နယ်၅မြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်။ရန်ကုန်မြို့အမေရိကန်တိုင်ယုံကလည်းမြောက်ဦးကြောက်တော်နဲ့မင်းပြမြို့နယ်တွေကိုခီးမသွားတင်ကြောင်းမလ29ရက်နေ့ကထုတ်ပြန်ထားပါတယ်။